Hurricane Ida ကြောင့်နောက်ဆက်တွဲလျှက်တစ်ပြက်ရေကြီးရေရှမ်းမှုတွေကလည်း American အရှေ့မြောက်ပိုင်းပြည်နယ်တွေဖြစ်တဲ့ New York, New Jersey နဲ့ Pennsylvania ပြည်နယ်တွေမှာလူပေါင်း30တဲ့မနည်းသေဆုံးခဲ့ရပါတယ်။ New York မြို့တာဝန်ခံအရာရှိတွေကတော့သေဆုံးသူ15ယောက်လောက်ဟာမြောက်ထပ်တွေမှာရေရှမ်းတာကြောင့်ဖြစ်စေသူတို့ရဲ့ကားတွေထဲမှာပိတ်မိတာကဖြစ်စေသေဆုံးရတယ်လို့ပြောပါတယ်။အခုလိုပြင်းထန်တဲ့မုန်တိုင်းတွေတိုက်ခတ်တာဟာရာသီဥတုဖောက်ပြန်တဲ့ပြဿနာနဲ့ရင်ဆိုင်ရတာကိုသတိပေးနေတယ်လို့သမ္မတ Joe Biden ကပြောပါတယ်။
The past few days of Hurricane Ida and the wildfires in the west and the unprecedented flash floods in New York and New Jersey.
ဒီကဲရေပိုင်းတွေအတွင်း Hurricane Ida ဖြင့်အနောက်ချမ်းမှာတောမီအကြီးကျယ်လောင်နေတာနဲ့ New York နဲ့ New Jersey ပြည်နယ်တွေမှာလျှက်ပြက်ရေကြီးတာတွေကပြင်းထန်တဲ့မုန်တိုင်းတွေနဲ့ရာသီဥတုဖောက်ပြန်မှုခံစားနေရတယ်ဆိုတာကိုထပ်သတိပေးနေတာဖြစ်ကြောင်းနဲ့ဒီအတွက်ပြင်ဆင်မှုတွေပိုကောင်းအောင်လုပ်ရမယ်လို့ပြောပါတယ်။ Hurricane Ida ဟာတနင်္လာနေ့က American တောင်ပိုင်း Louisiana ပြည်နယ်ကုန်းတွင်းပိုင်းကို Hurricane ပြင်းအဆင့်4နဲ့ဝင်ရောက်ခဲ့တာဖြစ်ပါတယ်။